အာဖဂန်နစ္စတန်နိုင်ငံမှာတနင်္လာနေ့ကလမ်းမေးထောင်ဘုံတစ်လုံးပောက်ကွဲပြီးအကြမ်းဖက်စစ်သွေးကြွနှိမ်နင်းရေးဘုံကျဲမှုတွေကြောင့်အစိုးရပြောခွင့်ရပုဂ္ဂိုလ်တဦးပါဝင်15ဦးသေဆုံးခဲ့ရပါတယ်။ကဘူးမှာပြည်ထောင်ဝန်ကြီးဌာနလက်အောက်ကအာဖဂန်လူထုကာကွယ်တပ်ဖွဲ့ပြောခွင့်ရဇီယောဝါဒင်လိုက်ပါလာတဲ့ရင်ကိုပိတ်မှတ်ထားတဲ့တန်းလိုက်ဘုံပောက်ကွဲမှုကြောင့်ဝါဒင်နဲ့2ဦးတို့သေဆုံးခဲ့ရတယ်လို့တူးကတော့ဒဏ်ရာရခဲ့တယ်လို့အစိုးရကြေညာချက်ထုတ်ပြန်ပါတယ်။ဒီတိုက်ခိုက်မှုကိုဘယ်သူလှုပ်ဆောင်လဲဆိုတာမသိရသေးပါဘူး။အာဖဂန်လုံခြုံရေးတပ်တွေကအာဖဂန်အနောက်တောင်ပိုင်းနင်ရုစ်ခရိုင်မှာတာလီဘန်ခြေမုံရေးလေကြောင်းတိုက်ခိုက်မှုတွေညာရင်းချင်းလှုပ်ဆောင်ခဲ့ရမှာတော့အရက်သား12ဦးသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရခဲ့ပါတယ်။တနင်္ဂနွေနေ့တိုက်ခိုက်မှုဖြစ်ပွားနေချိန်မှာပဲတာလီဘန်နဲ့အာဖဂန်အစိုးရကိုယ်စားလှယ်တွေကတော့ကာတာနိုင်ငံဒိုဟာမြို့မှာငြိမ်းချမ်းရေးဆွေးနွေးပွဲကိုဆက်ပြီးကျင်းပနေကြပါတယ်။